လက်ဗရောင်းတောင်တင်းနီစီမံကိန်းဖြတ်သိမ်းရင်းနဲ့မြေယာနှစ်နာချင်းမြူထားတဲ့လယ်တွေအတွက်တီးနံရွက်ကြီးပေးဖို့တောင်းဆိုတဲ့ဒေသခံတွေဆန္ဒပြနေကြတဲ့အတွက်ပသိမ်မုံရွာကန်လန်ပိတ်ဆို့တားဆီးထားပြီးကုန်စည်စီးဆင်းမှုတွေအခက်အခဲတွေဖြစ်နေပါတယ်ဒီကနေ့မှာတော့ဆန္ဒပြသူတွေရှိရာကိုရင်းမာပင်ခရိုင်တထွေအုပ်ချုပ်ရေးမှူးလာရောက်ခဲ့ပြီးတော့မင်းဖန်မှာမြန်မာဝန်ပေါင်ကတာဝန်ရှိသူတွေနဲ့ညှိနှိုင်းပေးမယ်လို့ကတိပေးခဲ့ကြောင်းဒေတာခန်တွေကပြောပါတယ်။အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတောင်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။သခိုင်းတိုင်းရင်းမာပင်ခရိုင်လက်ဗရောင်းတောင်မှာတိစောက်နေတဲ့ကျင်းနီစီမံကိန်းကြောင့်မြေသိမ်းယူခံထားရတဲ့ဒေတာခန်တွေကဆန္ဒပြခဲ့ကြပါတယ်။ဒီဆန္ဒပြမှုတွေကြောင့်ပသိမ်မုံရွာကမ်းလန်းကိုတနင်္လာနေ့မှာရဲရင်အားတွေကိုတုံးပြီးတန်ဆူးချိုးတွေနဲ့ပိတ်ဆို့ထားတဲ့အတွက်ခရီးသွားတွေကဒေသထွက်ကုန်တွေရောင်းချတဲ့ကုန်တယ်တွေပါအခက်အခဲတွေ့ရတယ်ဆိုပြီးဒေသခံတောင်သူတို့ကတုံ့သက်ပြောဆိုခဲ့ပါတယ်။အ
ဲဒီဘက်ကအဝေးပြေးလမ်းမကြီးဆိုတော့လမ်းဆောင်ဆိုတော့နော်အဲ့ဒီမှာမှန်လုံကားတွေနဲ့မန္တလေးရန်ကုန်ဒါရိုက်ကားတွေလည်းရှိတာပေါ့နော်။အဲ့ဒီကမြို့နယ်ကလည်းတော်တော်လေးများအုပ်စုများနဲ့အတွက်ကမုံရွာဒါရိုက်ကနေပြီးအလောင်းဝယ်သမားတွေလည်းရှိတယ်။အဲ့ဒီကားတွေကိုလည်းရက်ထားရတာပေါ့ပိတ်ထားတာဆိုတော့အဲသူတို့အများကြီးအချိန်လေးတုံ့တုံ့သွားတာပေါ့အဝေးပြေးလမ်းဆိုတော့နော်ဟောဒီဘက်ကမိုးရာသီကြာလို့ရှိရင်ကားတွေကဆက်သွယ်ရေးတွေလုံးဝမကောင်းဘူးရွှွင့်နေရှိတော့ကြတော့ဒီကြေးရတဲ့ဒီနံကိုပွဲရုံကိုရောင်းနေတနစ်စာကိုစံစီစားငပီးပြအကုန်ဝဲပြီးတော့ပြန်ကြတာပေါ့အချိန်နဲ့အချိန်နဲ့ချိန်ကိုရွာကိုပြန်မရောက်ရတာပေါ့ဒေသခံတွေကဆိုင်ကယ်နဲ့တနိုင်ဝင်အယောင်ဝယ်သမားလည်းရှိပါတယ်စိုက်သွဲသမားတွေလည်းရှိပါတယ်ဒီမှာလုံးဝဖွင့်မပေးပါဘူးအနာပိုင်းတွေကတော့နာရေးကားတွေတောင်မှလူနာရင်ကားတွေတောင်မှလုံးဝဖွင့်မပေးပါဘူး
။ပြီးခဲ့တဲ့ဇန်နဝါရီလ14ရက်နေ့ကစပြီးဒေသခံတွေကဆန္ဒပြနေကြတာပါ။တီးနံရော်ကြီးတောင်းဆိုတဲ့တောင်သူတွေလာရလန်းဖြစ်တဲ့ပသိမ်မုံရွာလန်းကိုအနာပိုင်းတွေကရဲရင်အားတွေနဲ့မကြာခဏပိတ်ဆို့ထားခဲ့ပါတယ်။ဒီကနေ့မှာတော့တည့်ရချားခန့်ဆိုသလိုဆန္ဒထုတ်ဖော်နေတဲ့တောင်သူတွေရှိရာနေရာကိုရင်းမာပင်ခရိုင်အထွေထွေအုပ်ချုပ်ရေးမှုကလာရောက်ခဲ့ပြီးမြန်မာဝန်ပေါင်းကော်မတီကတာဝန်ရှိသူတွေနဲ့တွေ့ဆုံပေးမယ်ဆိုပြီးကြေပေးခဲ့ကြောင်းဒေသခံတောင်သူတို့ကပြောပါတယ်
။ဒေသခံတွေဆုံးချုပ်နေတာတို့ပြည်နိုင်ရောဒေသမှုရာလာတွေ့ဆုံတာပါ။တွေ့ဆုံဝန်ကလည်းလုံးဝအကြောင်းမပြတဲ့အတွက်ဥပေါ်မျိုးညွန့်ခရိုင်အုပ်ချုပ်ရေးမှုတာဝန်အနေနဲ့ဘာမှန်းတွေ့ဆုံပေးနိုင်မလဲလို့ကျမတို့ကလူပေါ်တိုင်းသွားပြီးတော့မက်ခင်ရံကို7နှစ်နာရီ26ရက်နေ့7နှစ်နာရီဆက်ပြီးပေါ့ပြီးတော့ဆယ်တဲ့ site ပြထဲမှာသက်ဆိုင်ရေးကိုတာဝန်ယူတာဝန်ခံမှုရှိမဲ့ဓာတ်ရီကိုလည်းခေါ်ခဲ့ပါကျမတို့ကရော်ကျေးယူမထတဲ့တောင်သူတွေနဲ့တွဲဆုံညီနိုင်ဖို့ရအတွက်ဒီနံရော်ကျေးရရှိဖို့ရတမယ်တဲ့တော့ကျမတို့ဆွေးနွေးဖို့ရတောင်းဆိုလိုက်တယ်သူတာဝန်ယူတာဝန်ခံလိုက်ပါတယ်
ဒေသခံတွေကတီးနိုင်ရောကြီးတောင်းဆိုတာတွေလုပ်တဲ့အတွက်ဒေသခံတောင်သူ66ဦးကိုပုံမှန်78နဲ့ဆလင်းကြီးမြို့နယ်အာနာပိုင်တွေကတရားဆွဲဆိုထားတာပါဒီကနေ့မှာတော့တောင်သူတွေကညောင်မင်းကြီးရဲစခန်းရှိမှာစုရုံးပြီးသူတို့ကိုပုံမှန်78နဲ့တရားဆွဲဆိုထားတဲ့ကိစ္စကိုမေးမြန်းတဲ့အခါမှာတော့ရဲစခန်းကတာဝန်ယူဖြေကြားတာမျိုးမလုပ်ခဲ့ဘူးလို့ဆိုပါတယ်လက်ဗရောင်းတောင်ကျင်းနီစီမံကိန်းကိုကုမ္ပဏီတွေကမြေသိမ်းယူခဲ့ပြီးလုပ်ဆောင်ခဲ့တဲ့ဆိုတာစီမံကိန်းဖြစ်သိမ်းရေးအတွက်ဒေသခံတွေကလွန်ခဲ့တဲ့3နှစ်ကျော်ကလေးကအချိန်ပေါင်း280ကျော်ဆန္ဒပြခဲ့ပါတယ်။အာဏာပိုင်တွေကတော့ဒီစီမံကိန်းနဲ့မြန်မာရှိတဲ့ကြေးရွာတွေကိုလွန်ခဲ့တဲ့5နှစ်ခန့်ကစပြီးပုံမှန်144ထုတ်ပြန်ထားပါတယ်။ဆန္ဒပြနေတဲ့ကြေးရွာတွေကတော့နစ်နာချင်းမြူထားတဲ့ကြေးရွာတွေဖြစ်ပြီးပြီးခဲ့တဲ့နှစ်ကုန်ပိုင်းတုန်းကလည်းကန့်ကွက်ဆန္ဒပြတာကြောင့်လုံညုံရေးဝန်ထမ်းတွေကတနက်နဲ့ပြစ်ခတ်တာခံရလို့တောင်သူတို့အုပ်တည်ဆုံးခဲ့ပြီးဒေသခံဒရာစင်လောက်လည်းတနက်တန်ရာတွေရရှိခဲ့ပါတယ်ရှင်